ကုလသမဂ္ဂအတွေ့အမှုချုပ်ဟောင်းမစ္စတာကိုဖီအနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဟာဒီကနေ့နေပြည်တော်မှာသမရဦးထင်ကျော်အပါအဝင်ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့ပါတယ်။အကြံပေးကော်မရှင်အဖွဲ့အနေနဲ့၃ရက်တာတွားရောက်လေ့လာခဲ့တဲ့ရခိုင်ပြည်နယ်ခီးစဉ်တွင်မှတွေးရှိချက်တွေကိုအကြံပြုဆွေးနွေးခဲ့တယ်လို့မနက်ဖြန်မှာလဲဒေါအောင်ဆန်းစုကြည်နဲ့ရောတက်မတော်ကာကွယ်ဦးစည်းချုပ်နဲ့ပါတွေ့ဆုံမှုရှိပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။ပြည်ပကဖြစ်ပွားရာဘူတီတော်နဲ့မောင်တော်မျိုးတို့အပါအဝင်ရခိုင်ပြည်နယ်တွင်၃ရက်တာလေ့လာခဲ့ပြီးတဲ့နောက်ရခိုင်ကြံပေးကော်မရှင်ဖွဲ့ဟာဒီကနေ့တနင်္လာနေ့မှာအစိုးရအဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့ပါတယ်။နိုင်ငံတော်သမ္မတဦးထင်ကျော်အပါအဝင်ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးဗဟိုကော်မတီနဲ့ရောလွှတ်တော်အမတ်တချို့နဲ့ပါတွေ့ဆုံခဲ့တာပါဒီကနေ့ကော်မရှင်အဖွဲ့ရဲ့ခီးစဉ်နဲ့ပတ်သက်လို့အဖွဲ့ဝင်တဦးဖြစ်တဲ့ဦးရေလွန်ကအခုလိုပြောပါရင်
မနက်ကကျွန်တော်တို့ဟိုပါလေရခိုင်ပြည်နယ်ကလွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ပါတယ်ပြီးတော့တနအီကွဲကျတော့သမ္မတကြီးနဲ့တွေ့ပါတယ်သမ္မတကြီးနဲ့ကတော့ courtesy call ပေါ့နော်အဲ့ဒါဟိုပေါ့တွေ့ပါတယ်နောက်ပြီးကျွန်တော်တို့ရေဘူးရကိစ္စလေးတွေပြောတယ်သူ့ဘက်ကအားပေးစကားပြောတယ်ကျေးဇူးတင်တယ်ဆိုပြီးပြောပါတယ်သမရာကြီးနဲ့တွေ့ပြီးတော့ကျွန်တော်တို့ဒီဟိုပါရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးဗဟိုကော်မတီမှာဆက်ကော်မတီမှာပါတဲ့ဟိုပြည်အောင်စုဝန်ကြီးတွေအချို့နဲ့တွေ့တာပေါ့နော
်မနေ့ပြန်အင်ကာနေ့မှာတော့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ရောတက်မရော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ပါနေပြည်တော်မှာတွေ့ဆုံမှုရှိပါတယ်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံတဲ့အခါမှာတော့သူတို့တွားရောက်ခဲ့တဲ့ရခိုင်ပြည်ခီးစဉ်အတွင်းတွေ့ရှိချက်တွေကိုအကြံပြုတင်ပြသွားဖို့ရှိတယ်လို့ဦးရီလွန်ကပြောပါတယ်
အဲကျွန်တော်တို့ကတော့ဒီဟာပဲပေါ့ကျွန်တော်တို့လုပ်နေတဲ့ကိစ္စရကလေးတွေဘယ်လောက်ထိခရီးရောက်ပြီးပါပြီအဲ့ဒါလေးတွေပေါ့ကျွန်တော်တို့လုပ်တဲ့အလုပ်ဆိုတော့လည်းအကြံပေးဖို့အချက်လက်စုဆောင်ရေးကိစ္စတွေပြောမှာပေါ့နော
်တော့
အဓိကကျွန်တော်တို့ကလူအခွင့်အရေးအစီရင်ခံစားတင်မှာလည်းမဟုတ်ပါဘူးစုံစမ်းစစ်ရေးလည်းမဟုတ်ပါဘူးဖြစ်ပျက်နေတဲ့အခြေအနေအပါဝင်ကျွန်တော်တို့ရခိုင်ပြည်နယ်ကြီးဖွံ့ဖြိုးတိုးတက်ရေးနှစ်ဖက်လူအဖွဲ့အစည်းငြိမ်းချမ်းတာရသောအရင်တော့ကလူငြိမ်းချမ်းစွာရှင်တွဲပြီးနေထိုင်ရေးနော်အဲ့ဒီကိစ္စအတွက်ကိုကျွန်တော်တို့အကြံပေးဖို့အတွက်ပါလီအကြံပေးရမယ်ဆိုတဲ့အချက်လက်တွေကိုကျွန်တော်တို့စုဆောင်းတာဖြစ်ပါတယ်ခင်ဗျာ
။ဒါအပြင်အကြံပေးကော်မရှင်အနေနဲ့ရခိုင်ပြည်တွင်းကိစ္စရပ်တွေကိုပုံမှန်သိရှိစေဖို့အတွက်အမျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော် group ကရခိုင်လွှတ်တော်ကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။မစ္စတာကိုဖီအနန်နဲ့တွေ့ဆုံခဲ့တဲ့အမျိုးသားလွှတ်တော်အမတ်မတ်ထူမီကတော့အခုနောက်ဆုံးဖြစ်ပွားခဲ့တဲ့ပြည်ပခအခြေအနေတွေနဲ့ပတ်သက်လို့ဆွေးနွေးပြခဲ့တယ်လို့ပြောပါတယ်
။ဒီက main target ဆွေးနွေးရတာနောက်ဆုံးဖြစ်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ report တင်ထုတ်ပို့။ဒါကြောင့်လဲဆိုတော့ဒီကိစ္စကဒီသူတို့လုပ်နေတဲ့ကိစ္စရဲ့ beyond မှာရှိနေတယ်။နိုင်ငံတွေကကြံဖက်တည်နေလဲဆက်ဆက်နိုင်တယ်လို့ကျွန်တော်တို့ယူဆတယ်။ဒီလူလူထုကလည်းဒီတိုင်းပဲယုံကြည်နေကြတယ်။ဘာကြောင့်နေပြီးတော့ဒီကိစ္စလည်းဖြစ်တယ်။အခြေခံအကြောင်းရင်းကိုသူတို့ဖို့လိုအပ်တယ်။ဒီလိုမှလောက်ဆောင်ပါ။ဒီကိစ္စနဲ့ပတ်သက်လူစီလုံးနေရော finally အတန်တွေကိုနားလည်ဝါပါမယ်ပေါ့။
ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းမစ္စတာအာနယ်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ဖွဲ့ဟာစစ်တွေမောင်တော်ဘူဒီတောင်အပါအဝင်မြောက်ဦးနယ်မြေပုံမြို့တို့ကိုတောက်ရောက်ခဲ့ပြီးတော့ပြည်နယ်အစိုးရနဲ့ရောနှစ်ဖက်အပိုင်းဝိုင်းကြားလူမှုအဖွဲ့အစည်းနဲ့ပါတွေ့ဆုံခဲ့တာပါငြိမ်းချမ်းရေးလိုပဲဆူရှင်လည်းဖြစ်တဲ့မစ္စတာအာနယ်ဟာအကြံပေးကော်မရှင်ဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်ပြီးနောက်ပိုင်းရခိုင်ပြည်နယ်ကိုတောက်ရောက်ခဲ့တာဒါဟာဒုတိယကြိမ်ဖြစ်ပြီးရှစ်နှစ်ဆန်းပိုင်းမှာရခိုင်ပြည်အရေးနဲ့ပတ်သက်လို့ကြားပြတ်အစီရင်ခံစာတည့်တင်သွင်းသွားဖို့ရှိပါတယ်ရခိုင်အကြံပေးကော်မရှင်အနေနဲ့ဒီတစ်ခေါက်သူတို့တွားရောက်ခဲ့တဲ့ခီးစဉ်နဲ့ပတ်သက်လို့မနေ့ပြန်အင်ကာနဲ့ညနေပိုင်းမှာရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတည်းပြုလုပ်တော့ဖို့ရှိပါရယ်ခင်ဗျာ။